ရခိုင်တပ်တော် A နဲ့တိုက်ပွဲတွေကြောင့်မြန်မာစစ်ကောင်စီတပ်သား3ဦးဟာစနေနေ့မနေ့ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဒေသခံအာဏာပိုင်တွေရဲ့ပြောဆိုချက်ကိုကူးကားပြီးဖော်ပြကြပါတယ်။ရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့စစ်တကောင်ပြည်နယ်ဘန်နဘန် KI 9 Country မှာထွက်ပြေးလာသူတွေကိုဘင်္ဂလားဒေ့ရှ်နယ်ခြားစောက်တပ်ဖွဲ့ကလက်နက်ဖြုတ်သိမ်းပြီးသူတို့ကိုဘေးကင်းလုံခြုံတဲ့နေရာမှာခိုလုံခွင့်ပြုထားတယ်လို့ဆိုပါတယ်။ထွက်ပြေးလာသူ3ဦးကိုဘင်္ဂလားဒေ့ရှ်နယ်ခြားစောက်တပ်ဖွဲ့ကထိန်းသိမ်းထားကြောင်းကိုဒေသအရာရှိမိုဟာမက်ဇကာရီကဘင်္ဂလားဒေ့ရှ်အခြေစိုက် Daily Star သတင်းစာကိုအတည်ပြုထားပါတယ်။မြန်မာတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကဘူဒီတောင်မောင်တော်မြို့နယ်တွေရဲ့အထက်ဖက်တွန်ဘရူးနယ်ဆက်ကိုနာပါရာကတစ်ဆင့်ဝင်ရောက်ခဲ့ကြတာလို့ပြောပါတယ်။ကော့ဘဆာတက်ခနက်နဲ့စိန့်မာတင်တခြားနတ်မြစ်ကိုဖျက်ပြီးမြန်မာဘက်ချက်မှတိုက်ပွဲတွေဖြစ်ပွားနေတဲ့အတန်တွေကြားနေရတယ်လို့လည်းအဲ့ဒီကဒေသခံတွေရဲ့ပြောကြားချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေမှာရေးပါတယ်။မတ်လ17ရက်နေ့တုန်းကလည်းမြန်မာနယ်ကြားစောက်ဂျဲတပ်ဖွဲ့ဝင်189ဦးထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချက်ကိုထွက်ပြေးခိုလုံခဲ့ကြပြီးသူတို့ကလက်ရှိတိုင်ဘင်္ဂလားဒေ့ရှ်မှာခိုလုံနေဆဲဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကိုဖျက်ကျော်ဝေရောက်ခိုလုံလာတဲ့မြန်မာနယ်ခြားစောက်တပ်ဖွဲ့ဝင်အများစုပါတဲ့မြန်မာနိုင်ငံသား330ဦးကိုတော့ February 15ရက်နေ့တော့မြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့ပါတယ်ညာ